Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ကနေ2019ခုနှစ် April 18ရက်ဂျာတာရီနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ9 kilometer 19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်ခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာကို American Congress တက်တော်မှပို့ခဲ့မှာပဲ၈နှစ်ကျော်နဲ့လက်ထောက်၈နှစ်ကျော်တို့ဒီနေ့သတင်းစာရှင်းလင်းပွဲကျင်းပဖို့စီစဉ်ထားပါတယ်မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အစဉ်တန်းကြာဆင်းလာနေတဲ့အကြောင်းပြင်သစ်ချေဆိုင်နယ်စည်းမချသတင်းသမားများအဖွဲ့ RSF ကသတိပေးပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပြီးတော့မှာပါ
ဟုတ်ကဲ့ပါသတင်းနဲ့ပြီးနားဆင်ရမယ့်အထဲမှာတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာမနေ့နေ့စံတရက်နေ့ကတိုက်ပွဲတွေဖြစ်ပွားခဲ့တာနဲ့ဖတ်သက်ပြီး
အင်ဂျင်နီယာလည်းလက်ကြီးကြပြီးတော့လက်လက်ကြီးအစထိမှန်ပြီးတော့နှစ်ယောက်သမီးနဲ့တရားပဲသမီးက16နှစ်လောက်ရှိနေသူအဖေနှစ်ယောက်ကတရားပြင်ထန်ရတာပေါ့ဒါမျိုးရှိအောင်မှာနှစ်ယောက်လုံးပဲ
ဘောင်းတော်ရွာသားတူဖြောသွားတာဖြစ်ပါတယ်ဒီကြောင့်ဖြည့်စုံကိုတော့မချခင်မှာနားဆင်ရမှာပါဒါပြင်ဝဒေသငင်းငယ်ရင်း30ပြည်မှာလုတ်တဲ့အေခိုင်နဲ့နှခိုင်အဖွဲရဲ့တရင်းသာရှင်းလင်းပွဲတွင်အေအဖွဲရဲ့ခေါင်းဆောင်ကဘာတွေပြောသွားပါလဲဒီခါအိန္ဒိယနိုင်ငံရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြတဲ့အမျိုးသမီးကိုယ်စားလှယ်လောင်းအရေးအတွက်များလာနေတဲ့အကြောင်းစရာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
သူစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာကိုတိပြတ်ထားပြီးလွှတ်တော်ကိုမပေးပုံမီတနာရီရော်လောက်လိုဒီနေ့မနေ့ပိုင်းမှာရှင်းနေချိုဝီလျံဘားနဲ့လက်ထောက်ရှင်းနေချိုရော့ဒ်ရိုဇန်စတိုင်းတို့သတင်းစာရှင်းလင်းပွဲကျင်းပဖို့စီစဉ်ထားပါရဲ့အတိုက်ခံဒီမိုကရက်ကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျာရွန်နန်ဒလာကတော့ရှင်းနေချိုရဲ့လိုရမျိုးဘယ်တော့မှမရှိခဲ့ဘူးလို့သမ္မတအကျိုးရှိအောင်အထူးစုံစမ်းရင်းမှုရဲ့အစီရင်ခံစာကိုလိုရဆွဲအတိတ်ပြည်ဖွဲ့မှုကြိုးပမ်းတဲ့လိုရအဖြစ်နဲ့မနေ့နောက်ပိုင်းမှာပဲဝေဖန်ခဲ့တာပါ
He summarized the report and cherry-picked findings in his March 24th letter to Congress.
2. Congress တော်ကို24ရက်နေ့ကပေးပို့တဲ့စာမှာအစိုးရကစားကိုအချင်းချင်းထားပြီးတွေ့ရှိချက်တွေကလူကျင်နာကိုစစ်ချက်ရွေးဖော်ပြထားတယ်လို့အထူးစုံစမ်းရေးမှူးကအများပြည်သူသိနိုင်အောင်ရည်ရွယ်ထားတဲ့ကောက်နှုတ်ချက်တွေကိုလည်းထုတ်ပြတာမျိုးမရှိခဲ့ကြောင်းဒါအပြင် Congress တော်ကိုအစိုးရကစားမိတ်တူမပေးပို့ခင်မှာအင်ဗီရိုကိုကျူတင်အစိုးရခံတင်ပြတ်ထားတာကြောင့်သမ္မတအနေနဲ့တုံ့ပြန်မှုပြင်ဆင်ဖို့ရခဲ့တယ်လို့လည်းအလွတ်တော်တရားရေးကော်မတီဥက္ကဋ္ဌကပြောဆိုလိုက်တာပါရှင်းနေချိုဟာ American ပြည်သူတွေအကျိုးစီးပွားကိုရှေ့ရှုရမယ့်အစားသမ္မတအတွက်မီဒီယာမှာစည်းရုံးတဲ့အလုပ်ကိုလုပ်နေတယ်လို့လည်းဝေဖန်ခဲ့ပါတယ်သူစုံစမ်းရမှုရဲ့အစိုးရကစားပေါ်လင်းမျက်နှာအချင်းချင်းကောက်နှုတ်ချက်ဖြစ်ရှိနေချုပ်ဝီလျံဘားကလွန်ခဲ့တဲ့သတင်းသုံးပတ်ကပဲထုတ်ပြန်ထားပါတယ်ကောက်နှုတ်ချက်မှာတော့ထရန့်ရွေးကောက်ပွဲမှာအနံ့ရကိုသူ့ရဲ့စီးရင်အဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစီခဲ့တာမတွေ့ရကြောင်းစုံစမ်းစစ်ဆေးသူတွေကကောက်ချက်ချထားတယ်လို့ပြောဆိုထားပေမဲ့သမ္မတကတရားရေးလုပ်ငန်းတွေမှာနှောက်ယှက်ခဲ့သလားဆိုတော့သုံးသက်ချက်ပေးမထားတာတဲ့အကြောင်းလည်းဖော်ပြထားပါတယ
်မြောက်ကိုရီးယားနဲ့အမေရိကန်ကြားနျူကလ িয়ার ဆွေးနွေးမှုတွေမှာAmerican နိုင်ငံသားရဲ့ဝန်ကြီး Mike Pompeo မပါဝင်တော့ဖို့အတွက်မြောက်ကိုရီးယားဘက်ကတောင်းဆိုလိုက်ပါတယ်။သူအစာပိုသတိထားပြီးတော့ရှင်းချက်သူနဲ့မှအဆက်ဆံလုပ်ဖို့မြောက်ကိုရီးယားအစိုးရကလိုလားတယ်လို့မြောက်ကိုရီးယားနိုင်ငံသားရဲ့ဌာနအကြီးတန်းတာဝန်ရှိသူကွမ်ဂျွန်ဂန်းရဲ့ပြောကြားချက်ကိုအစိုးရပိုင်း KCNA နဲ့သတင်းကထုတ်ပြန်ပါတယ်။ပယ်ထိန်ထက်လက်နက်အသစ်စမ်းသပ်မှုကိုမြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကကြီးကြပ်ခဲ့တဲ့ဆိုတဲ့သတင်းကိုမြောက်ကိုရီးယားအစိုးရထုတ်ပြန်ပြီးနိုင်ပိုင်းအကြာမှာပဲအခုလိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးနဲ့မဆက်ဆံနိုင်တော့ဘူးလို့အကြီးတန်းတာဝန်ရှိသူရဲ့ပြောကြားမှုထွက်ပေါ်လာခဲ့တာပါစမ်းသပ်တဲ့လက်နက်နဲ့ပတ်သက်လို့အသေးစိတ်ရှင်းမပြပေမဲ့ Tactical Guided Weapon လို့သုံးနှုန်းတဲ့အတွက်အမေရိကန်ပြည်ထောင်စုအထိပြစ်နိုင်လောက်တဲ့တာဝေးပြစ်ပယ်ထိန်တုံးမဟုတ်ဘူးလို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်မြောက်ကိုရီးယားနဲ့အမေရိကန်တို့မြောက်ကိုရီးယားနျူကလ িয়ার အရေးစတင်ဆွေးနွေးခဲ့ခြင်းကစလို့မြောက်ကိုရီးယားဘက်ကအကြီးအကျယ်ရန်ဆရာရောက်တဲ့တာဝေးပြစ်မစ္စိုင်းဒုံးစမ်းသပ်မှုနျူကလ িয়ার စမ်းသပ်မှုတွေကိုမလုပ်တာတစ်နှစ်ကျော်ပါပြီ။ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အန်တို့ကြား February လကမအောင်မြင်ခဲ့တဲ့ဒုတိယအကြိမ်ဆွေးနွေးမှုနောက်ပိုင်းမှာတော့နှစ်နိုင်ငံကြားနျူကလ িয়ার ဆိုင်ရာဆွေးနွေးပွဲတွေရပ်ဆိုင်နေပါတယ်။အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားစေနေတဲ့ကင်ဂျွန်အန်ဟာရှေ့သတင်းပတ်ထဲကျရင်ရုရှားနိုင်ငံကိုတွားရောက်ပြီးစီးပွားရေးဆိုင်ရာတတ်တာရာရစေမဲ့ကိစ္စတွေကိုသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။
ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းမှာဒီနေ့မနေ့အယုံမထိတ်ခင်ချေဘတ်စကားစင်းကိုခေါ်ထွက်ရေးလှုပ်ရှားသူစစ်သွေးကြွရေးလို့ယူဆသူတွေရဲ့တက်ခတ်မှုကြောင့်ရေတပ်ဝင်နဲ့အများစုပါဝင်ခီးတဲ့14ယောက်သေဆုံးသွားပါတယ်။ပ ါကစ္စတန်နိုင်ငံကစစ်ကမ်းမြို့တွေဖြစ်ကြတဲ့ခရာချီနဲ့ဂွာဒါမြို့တွေကိုဆက်သွယ်ထားတဲ့အဝေးပြေးလမ်းမကြီးပေါ်ကလူပြတ်တဲ့နေရာတစ်ခုမှာဘတ်စကားကိုတားဆီးတက်ခတ်ခံခဲ့ရတယ်လို့လည်းကိုရိုင်တွေ့သူတွေနဲ့အာဏာပိုင်တွေကပြောပါတယ်။ပြည်သူ့စစ်ဖွဲ့ဝင်တွေဖြစ်ဟန်ဆောင်ထားတဲ့လက်လက်ကင်20ကျော်လောက်ကကားပေါ်မှာလိုက်ပတ်လာတဲ့ခီးတွေရဲ့မှတ်ပုံတင်တွေကိုစစ်ဆေးပြီးစစ်ချက်ရောက်ကိုကားပေါ်ကဆင်ခံပြီးပြစ်ဒဏ်ခံခဲ့ရတယ်လို့လည်းဆိုပါတယ်။အနောက်ကတော့အပြစ်မခံရခင်မှာပဲထွက်ပြေးလွတ်မြောက်ခဲ့ပြီးအနည်းဆုံးလူညုံရေးကိတ္တကူကိုအရောက်သွားနိုင်ခဲ့တဲ့အကြောင်းဒေသခံလူညုံရေးရရှိသူကVOA ကိုပြောပါတယ်ပါကစ္စတန်ရေတပ်ပြောခွင့်ရသူကလည်းတိစုံသူတွေထဲမှာတပ်ဖွဲ့ဝင်တွေပါဝင်ကြောင်းအတိအပြုပြောကြပေမဲ့အသေးစိတ်ကတော့မပြောပါဘူးဘလူချစ်စတန်ပြည်နယ်မှာဖြစ်ပွားတဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းလဲဒေသခံလူမျိုးစုခွတ်တဲ့အဖွဲ့၃ဖွဲ့ပူးပေါင်းထားပြီးညီကိုတော်များလို့မည်ပေးထားတဲ့မဟာမိတ်ဖွဲ့ကကြီးညာခဲ့တာပါပါကစ္စတန်နိုင်ငံကအရင်မြစ်တွေကျွေးဝါးတဲ့ဒီဒေသမှာအစိုးရစာဦးတွေလူမျိုးတပ်ဖွဲ့ဝင်တွေကိုတပုံတွေကမကြာခဏဆိုသလိုပြစ်မှတ်ထားတိုက်ခိုက်လေရှိပါတယ်ဝန်ကြီးချုပ်အမေရိကန်ကတော့တရေပေါ်ကြောင်တဲ့အကြမ်းဖက်တိုက်ခိုက်မှုအဖြစ်ပြစ်တင်ရှုတ်ချခဲ့တာပါရစက်ချင်းချုပ်တဲ့လူရဲ့ကျူးလွန်သူတွေကိုပေါ်ထုတ်ပြီးဥပဒေနဲ့ညီရေးယူနိုင်အောင်နီလန်းပေါင်းစုံနဲ့ကြိုးပမ်းသွားဖို့တာဝန်ရှိသူတွေကိုဝန်ကြီးချုပ်ကညွှန်ကြားထားကြောင်းလည်းကြီးညာချက်မှာဖော်ပြထားပါတယ်
အိန္ဒိယနိုင်ငံမှာထွေထွေရွေးကောက်ပွဲဒုတိယအဆင့်အတွက်ပြည်သူတွေမဲပေးနေကြပါတယ်။ဒီကနေ့ရွေးကောက်ပွဲအတွက်မဲပေးပိုင်ခွင့်ရှိသူကတန်150ကျော်ပါတယ်။အိန္ဒိယအစိုးရအုပ်ချုပ်တဲ့ကက်ရှမီးယားဒေသအပအဝင်နိုင်ငံတော်ဝန်ကပြည်နယ်12ခုရဲ့လွှတ်တော်ကိုယ်စားလှယ်အမတ်နေရာအတွက်90ရာခိုင်နှုန်းကျော်ဒီကနေ့မဲပေးနေကြတာပါ။အိန္ဒိယနိုင်ငံရဲ့အောက်လွှတ်တော်အမတ်နေရာစုစုပေါင်းက943နေရာရှိပြီးတော့ဝင်ရောက်ရှင်ပြိုင်နေကြတဲ့ကိုယ်စားလှယ်လောင်းကတော့1000နဲ့ချီရှိပါတယ်။နိုင်ငံအရှေ့ပိုင်းရန်ကက်မြို့မှာတော့ရွေးကောက်ပွဲအကြမ်းဖက်မှုတွေဒီကနေ့ရှိခဲ့ပါတယ်။မဲဆန္ဒရှင်တချို့ရဲ့မဲပေးခွင့်လက်မှတ်တွေကိုလူတချို့ကအတင်းလှူယူပြီးတော့မဲပေးလို့မရအောင်လုပ်ခဲ့ကြတာကြောင့်မကျေနပ်တဲ့မဲဆန္ဒရှင်တွေကအဝေးပြေးလက်မှတ်ကြီးတစ်ခုကိုပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။ဒါကြောင့်ရဲတွေကလူစုခွဲခဲ့ရပါတယ်။လူဦးရေ 1.3 ဘီလီယံလောက်ရှိတဲ့အိန္ဒိယနိုင်ငံမှာမဲပေးပိုင်ခွင့်ရှိသူ900လောက်ရှိပါတယ်။ပြီးခဲ့တဲ့ကြာသပတေး April 17ရက်နေ့တုန်းကရွေးကောက်ပွဲတွေကိုစတင်ခဲ့တာပါ။တရင်6ပတ်လောက်အဆင့်ဆင့်ကျင်းပသွားမယ့်အိန္ဒိယနိုင်ငံရွေးကောက်ပွဲတွေအတွက်ပထမအဆင့်တုန်းကတော့မဲပေးခွင့်ရှိသူတန်140ကျော်ရှိပါတယ်။နိုင်ငံတော်ဝန်ရွေးကောက်ပွဲတွေကိုမေလ19ရက်နေ့မှာအဆုံးသတ်မှာဖြစ်ပြီးတော့ရလဒ်ကိုတော့မေလ29ရက်နေ့မှာကြီးညာမယ်လို့မျှော်လင့်ရပါတယ်။
ယူအေမေဂျာအသံညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068 လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေမေဂျာအသံမြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အစင်တန်းဟာအရင်နှစ်ကတည်းကဆိုင်အစင်စင်ရောက်ချသွားတဲ့အကြောင်းပြည်သူနိုင်ငံခြေဆိုင်နယ်စည်းမချသတင်းသမားများအဖွဲ့ RSF ကပြောလိုက်ပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း180နဲ့မြန်မာနိုင်ငံကအစင်138နေရာမှာရှိနေတဲ့အကြောင်းနှစ်ပတ်လည်သတင်းလွတ်လပ်ခွင့်ညွှန်ကိန်းဒီနေ့ထုတ်ပြန်မှာ RSF ကပြောလိုက်တာပါ။2013ခုနှစ်ကနေ2019ခုနှစ်ထိသတင်းလွတ်လပ်ခွင့်အစင် 20 တက်လာခဲ့တဲ့မြန်မာနိုင်ငံမှာအခုခါကြာဆင်းမှုတွေစတင်တွေ့မြင်လာနေရတဲ့အကြောင်းလည်းဖော်ပြထားပါတယ်။ထို့သဖြင့်မြန်မာလူမျိုးရေးတပ်ဖွဲ့တွေကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ပေါက်ခဲ့တဲ့လူရဲကိုပေါ်ထုတ်ဖို့ကြိုးစားခဲ့ကြတဲ့ရိုက်တာသတင်းဌာနကကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လူ့အခွင့်အရေးအုပ်တွေဖော်ပြမှုနဲ့ထောင်နဲ့ခုနှစ်နှစ်စီအပြစ်ပေးလိုက်တဲ့အတွက်အခြေအနေတွေပိုဆိုးလာတယ်လို့လည်းပြောဆိုခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံထားတဲ့မြန်မာအစိုးရကသတင်းမီဒီယာတချို့ကိုအလားတူမတုံ့တော့မှုဖိအားပေးတာတွေရှိခဲ့တယ်လို့စစ်တွေးဥပဒေပေါ်မှာ66ခါကြီးနဲ့အရေးယူတဲ့လူရဲတွေရှိနေတာအားလည်းသတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်စေတယ်လို့ဖော်ပြထားပါတယ်။အဲဆက်ဖြစ်2019ခုနှစ်ဒင်းလက်ခွေအညွန်ကိန်းမှာတော့အစိုးဆုံးနိုင်ငံတွေဖြစ်တာကမင်နစ္စတန်မြောက်ကိုရီးယားအရီထရီးယားတရုတ်နိုင်ငံတို့ကိုတတ်မှတ်ထားပြီးတရင်းသမားတွေဘလော့ဂါတွေကိုအများဆုံးဖမ်းဆီးထားတဲ့တရုတ်နဲ့ဗီယက်နမ်နိုင်ငံတို့ကတော့မြန်မာနိုင်ငံအပါဝင်အာရှပစိဖိတ်ဒေသကနိုင်ငံပေါင်း34နိုင်ငံနဲ့အစိုးဆုံးနိုင်ငံတွေဖြစ်နေလဲတတ်မှတ်ခံခဲ့ရတာပါ
လေပြားနိုင်ငံ Tripoli မြို့တော်မှာတိုက်ပွဲတွေပြင်းထန်နေတဲ့အပေါ်လေပြားဆိုင်ရာကုလသမဂ္ဂထိပ်တန်းတန်တမန်ဟာဆန်ဆာလီမီကဖြစ်တင်ဝေဖန်လိုက်ပါတယ်။မြို့တော်ကိုသိမ်းပိုက်ဖို့ခုလစောပိုင်းကစပြီးတော့ဗိုလ်ချုပ်ကြီးခါလီဖာ ဟာဖ်တာကိုတစ်ဆာခံတဲ့တပ်တွေတိုက်ခိုက်နေတဲ့ကဆိုရင်တော့အပြင်းထန်ဆုံးတိုက်ပွဲတွေဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။တိုက်ပွဲတွေအတွင်းမှာအရသာ9ယောက်ထက်မနည်းသေဆုံးပြီးတော့တော်တော်များများထိခိုက်ဒဏ်ရာရထားတယ်လို့သတင်းတွေရတဲ့အကြောင်းကုလသမဂ္ဂပြောခွင့်ရစတီဗင်ဒူဂျာရစ်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှဗုဒ္ဓဟူးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်။ပြည်သူတွေရဲ့နေအိမ်တွေ၊ကျောင်းတွေ၊အခြေခံအဆောက်အုံတွေထိခိုက်ပျက်စီးအောင်လို့လက်နက်ကြီးတွေနဲ့အဆက်မပြတ်တိုက်ခိုက်နေတဲ့အပေါ်မှာကုလသမဂ္ဂကအပြစ်တင်တဲ့အကြောင်းနဲ့တိုက်ပွဲတွေကြားမှာပိတ်မိနေကြတဲ့အရသာတွေကို အရေးပေါ်အကူအညီပေးနိုင်အောင်လို့လူသားချင်းစာနာတဲ့အနေနဲ့အဖြစ်ခိုက်ချပေးဖို့ကုလသမဂ္ဂတွေ့ရမှုချုပ်ရဲ့လီဘီးယားနိုင်ငံဆိုင်ရာအထူးတန်တမန်ဟာဆန်ဆာလီမီကတောင်းဆိုတယ်လို့ပြောခွင့်ရသူကပြောကြားခဲ့ပါတယ်။တိုက်ပွဲအချိန်မြင့်နေတာတွေလျော့သွားရင်းနဲ့အပြစ်ခတ်ရဆဲရဲတို့ကိုတောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဖို့လုံခြုံရေးကောင်စီမှလည်းတုံ့သက်စဉ်းစားနေပါတယ်။လီဘီးယားအာဏာရှင်ခေါင်းဆောင်မိုမာဂဒါဖီကို2012ခုနှစ်မှာတပ်ဖြတ်ခဲ့ပြီးကလေးကလီဘီးယားမှာနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေဖြစ်နေတာပါ။ဗိုလ်ချုပ်ကြီးခါလီဖာဟာဖတာကအာဏာသိမ်းဖို့ကြိုးစားတိုက်ခိုက်နေတာလို့ကုလသမဂ္ဂကြောထောက်နောက်ခံပေးထားတဲ့အဆိုရကပြောပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကတောင်အမေရိကနိုင်ငံတွေဖြစ်ကြတဲ့ကျူဘာ၊နီကာရာဂွားနဲ့ဗင်နီဇွဲလားနိုင်ငံတွေပေါ်တူးမြင့်ဖိအားပေးလာနေတဲ့ပေါ်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကအပြင်းထန်တုံ့ပြန်လိုက်ပါတယ်။သမ္မတထရန့်ဟာဥပဒေနဲ့မညီတဲ့ပိတ်ဆို့တံခါးမှုတွေကိုတစ်ဖက်တည်းချမှတ်ပြီးဗင်နီဇွဲလားပြည်သူတွေထိခိုက်နေတာကိုလုံနေတယ်လို့လည်းအစိုးရရဲ့အစားအသောက်ဖြန့်ဖြူးရေးဌာနတစ်ခုကနေနိုင်ငံကိုရုံးမြင့်ထံညာကပြောကြားတဲ့မိန့်ခွန်းမှာဗင်နီဇွဲလားသမ္မတကပြောဆိုလိုက်တာပါ။အမေရိကန်ဆွေးကတော့သမ္မတမာဒူရိုအစိုးရကိုဖိရှားဖို့ကြိုးပမ်းရမှာဘိုးဘန်ရဲ့အခက်အခဲအရေးကြီးတယ်ဆိုပြီးပြောဆိုထားပါတယ
်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ချင်ညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေကူထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ပြပေးတော့မှာဖြစ်ပါတယ်။ရင်းသုံးတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွေကတိုက်ပွဲအကြောင်းနဲ့စကြပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘောင်းတို့ကြီးရွာတွင်မှာမြန်မာနစ်ဆန်တရနေ့ညပိုင်းကပစ်ခတ်မှုတွေကြောင့်ရွာသားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့သလိုရွာလုံးကျွနီးပါးစစ်ဘေးတိမ်းရှောင်နေရပါတယ်။ဒီပစ်ခတ်မှုဟာနှစ်ဖက်တိုက်ပွဲဖြစ်ပွားတာမဟုတ်ဘဲမြန်မာစစ်တပ်ဘက်ကပစ်ခတ်တာလို့ဒေသခံတွေနဲ့ရခိုင်တပ်မတော် A ဘက်ကပြောပေမဲ့မြန်မာတပ်မတော်ဘက်ကတာဝန်ရှိသူတွေကတော့ A နဲ့တိုက်ပွဲဖြစ်ပွားခဲ့တာလို့ပြောပါတယ်။ VOA မြန်မာပိုင်းသတင်းတော်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာနှစ်သိကူနှစ်ဆန်းတရက်နေ့မင်းညကမြောက်ဦးမြို့နယ်ဘောင်းတို့ကျေးရွာမှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာတွေရှိခဲ့ပြီးကျေးရွာသားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဘောင်းတို့ရွာခံတို့ကပြောပါရတယ်
။အိမ်ခြေထဲမှာလက်နက်ကြီးကြားပြီးတော့လက်နက်ကြီးအစထိမှန်ပြီးတော့နှစ်ယောက်သမီးနဲ့တရက်ပဲသမီးက14နှစ်လောက်ရှိနေသူအဖေနှစ်ယောက်ကဒဏ်ရာပြင်ထန်ရတာပေါ့။အဲ့ဒါမြောက်ဦးရှိအောင်မှာနှစ်ယောက်လုံးပဲဒီတကလူတွေကလမ်း၆ပြီးတော့ပြေးကြတာတဲ့။အကုန်လုံးတစု၄ယောက်တစုအဲ့လိုသွားပြီးတော့သူတို့ပြင်နေတာတော့ပြေးလိုက်တယ်။မနေ့ကမနေ့၄၀လောက်ကစားပြီးတော့မနေ့၄နေ့လောက်ကြီးအပြန်အလှန်ဖြစ်တယ်တော့ဘာမှမရှိဘူး
။တန်နေကြီးကြီးထိမှန်ခဲ့တဲ့ဘောင်းတို့ရွာသားဦးမောင်သွန်းအေးနဲ့အသက်၁၄နှစ်အရွယ်သမီးဖြစ်သူမထေသေးအောင်တို့ကတော့အခုမြောက်ဦးစေယုံမှာစေဝါကူသခံနေရပါတယ်။ဒီပြေကမှုတွေကြောင့်ပဲဘောင်းတို့ရွာကရွာသူရွာသားတွေရွာလုံးကျွနေပါမြောက်ဦးမြို့ပေါ်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့မြောက်ဦးမြို့ရေးပေါ်ကူညီရေးဖွဲ့ဝင်ကိုသွန်းနေဝင်းကပြောပါတယ
်။နှစ်ဖက်တိုက်ပွဲပါညာဖြစ်တာမဟုတ်ဘူး။ဘောင်းတို့ရွာကအကုန်လုံးထွက်ပြေးလာရတဲ့အခြေအနေရှိပါတယ်။အခုအောင်မင်္ဂလာမြို့ပြဆိုတဲ့ရက်ကွက်တစ်ခုရှိတယ်။မြို့ပြပရိယတိစာတင်တိုက်ဆိုပြီးတော့အဲ့ဒီမှာလူဦးရေ300လောက်ဖြစ်နေတယ်။ရင်းနဲ့စစ်တပ်ကလမ်းကိုလည်းပိတ်ထားတယ်။လမ်းပိတ်ထားတော့ရေကြောင်းနဲ့ဆက်လေတွေနဲ့လာတာလည်းရှိတယ်။
ဒီပြစ်ခတ်မှုမှာတမတော်ဘက်ကတပတ်စာပြစ်ခတ်တယ်လို့ရွာသားတွေကပြောနေပေမဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကတော့ရခိုင်တပ်တော်အေအေနဲ့စိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးအရသားတွေထိခိုက်မှုမရှိဘူးလို့ခုလူပြောပါရတယ်။
ညတော့ကပြစ်ခတ်မှုနည်းနည်းပါပါပဲဖြစ်တာပါ။ညတော့ကကျွန်တော်တို့ဒီရာဟုဘောင်းကနာမှာတော့ဆိုင်ရင်ဌာနချုပ်ရှိတာပါ။ဆိုင်ရင်ဌာနချုပ်ကိုအေကောင်းချမ်းနေတစ်ခွဲရပေါ့။လာပြီးတော့မှဆက်ဌာနချုပ်ကိုလာဖြစ်တာပေါ့။
ရခိုင်တပ်တော်အေအေကတော့မနေ့ကဘောင်းတို့ရွာမှာတိုက်ပွဲဖြစ်ပွားမှုမရှိဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မဖြစ်ဘူးမဖြစ်ဘူးဘာတိုက်ပွဲမှလည်းအဲ့ဒီမှာမဖြစ်ဘူးကျွန်တော်တို့လူတွေလည်းဘယ်သူမှလည်းသွားပြီးတော့မဖြစ်ဘူးအဲ့ဒီနေရာမျိုးမှာအဲ့ဒါကသူတို့တိုက်ရင်ဘုံခုရဲ့ကြားနေရတက်တဲ့သူတို့ကနေပြီးတော့အရသာတွေကိုအေအေမြင်ပြီးတော့မှအဲ့လိုမျိုးဖြစ်နေတယ်။ခိုင်ဆိုလို့ရှိရင်အကောင်လုံးအေအေလို့ပဲမြင်နေတာသူတို့ကဒီအရသာရွာတွေကိုတမင်တာအကြောက်ကြရတဲ့ဆမ်းမောသွားဖို့ပဲသူတို့အဲ့လိုမျိုးလုပ်နေတာ
ပြီးခဲ့တဲ့ဧပြီလ23ရက်နေ့ကလည်းဘောင်းတို့ရွာတွင်ပြစ်ခတ်ခံရမှုကြောင့်ကြေးရွာသားတို့ထိတ်ဆုံးပြီးဂျန်တဲ့သူမှတန်ရာပြင်းထန်စွာရရှိခဲ့ပါတယ်။ဧပြီလ16ရက်နေ့ကြံတဲ့နေ့မှာလည်းမြောက်ဦးနဲ့မင်းပြားဆက်ပန်းမြောင်းရှီချောင်းဘက်မှာသမတော်နဲ့အေအေဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးသမတော်ဘက်ကစိတ်ကြိုက်မှုများပြားတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းမှာမြန်မာသမတော်နဲ့အေအေဖွဲ့တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့တိုက်ပွဲတွင်အရသားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်မှုတွေပုံမှုများပြားလာနေပါတယ်။2018ခုနှစ်နိုဝင်ဘာလကစပြီးတော့2019ခုနှစ်ဧပြီလထိရခိုင်ပြည်နယ်တွင်မြမတမတော်နဲ့အေအေတို့တိုက်ပွဲကြောင့်စစ်ရှံဥယျ 3,000 နီးပါးတိုးပွားလာနေပြီးအကူအညီပေးဆောင်ရေးမှာအာဏာပိုင်တွေကလည်းကန့်သတ်မှုတွေရှိလာနေတာကြောင့်စားရောက်နေထိုင်ရေးမှာခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
Meow Muga Taiwa Chinina Pata Bido View Drin on Nine Coin Drin People Get Up Bare, Good Caro, E. Yakin Lenagan, Poya Drinla, Sinlin Boy, and Pata Bido Pyojajamare. The kind of being a drin, the dog and dying dolly, Dunina, Yi, Kubin Pia Tangu Yabo, Po Yi Gibi, Dilu Muda, Kanjama, Kura and Pandiguin, Yama, Beninia, Yana, Melu. Manning and now Chama, Mimasu, are dirty in a type boy, Pinny, E. Yakin The chain name of a kind being a dream, mostly so your Piotanari Gule, thrown in a soundy, gay canny, they look your body. What is that Nina in the tones be chimbaya, pan sama loaded, e the Lina Shinim when a padalo, Kutanunga, Sabiro Timbiabi, my people.
What is that Nina in the tones be canago, Wabi to see you do SP, Tanajo Shide, pan sama pilodo, Sua Town Shidripin, Tanda Lanaka, Puzzi Gons on the Dio Yama, E. Yakin Lanaka, Puya, Diga Gons on the Pound Jawari. အေးရခိုင်လက်နက်ကင်ဖွဲ့ဟာမြန်မာနောက်ဖက်ခြံရခိုင်ပြည်နယ်မှာဆူရတက်တွေနဲ့တိုက်ပွဲတွေပြင်းထန်နေတာမို့လို့အေးခေါင်းဆောင်တွေရဲ့လှုပ်ရှားပြောဆိုမှုဟာဒီပွဲမှာတော့အများဆုံးဝန်ဆောင်မှုခံခဲ့ရပါတယ်။မနေ့ဧပြီလ၁၈ရက်နေ့ကအေးစီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ဒေသရှင်လွယ်ပြည်လို့ရမှာတော့မြန်မာအာဏာပိုင်တွေဘက်ကသူတို့ပေါ်မှာဆွဆွဲပြောဆိုနေကြတဲ့ပေါ်မှာခ ိထားစောင့်ကြည့်နေတာရှိတယ်လို့ပြောပါတယ
်။အကြံဖက်အဖွဲ့အစည်းနဲ့ပူးပေါင်းတယ်ဆိုတဲ့စွပ်စွဲချက်ကိုကျွန်တော်တို့လုံးဝယုံကြည်မရှိတဲ့စွပ်စွဲချက်အဖြစ်ကျွန်တော်ညင်းဆိုပါတယ်။နောက်တစ်ချက်ကတော့တကယ်ကျွန်တော်တို့လည်းဒီအာစာအဖွဲ့အစည်းကိုကျွန်တော်တို့လေ့လာပါတယ်။လေ့လာတယ်ဆိုတာကတော့ပြောမယ်ဆိုရင်ထောက်လန့်တယ်ပေါ့ဗျာ။ထောက်လန့်တယ်ဆိုတာသူတို့ဘယ်လိုလက်နက်ရှိလဲ။ဘယ်လိုတင်တဲ့နေပြီးနေလဲ။အင်အားဘယ်လောက်ရှိလဲ။ဒီအဖွဲ့အစည်းမှာနိုင်ငံရေးရည်မှန်းချက်ကဘာလဲ။ဘာသာရေးသမားတွေအစွန်ရောက်တွေဘယ်လောက်ထိပါဝင်နေပြီလဲဆိုတာကျွန်တော်တို့လည်းစိုးရိမ်စိတ်နဲ့ကျွန်တော်တို့လေ့လာပါတယ်ထောက်လန့်ပါတယ်။တကယ်ကျွန်တော်တို့လေ့လာမိတဲ့အချိန်မှာသူတို့ကင်ထားတဲ့လက်နက်တွေကိုကျွန်တော်တို့ကြည့်လိုက်တယ်။သူတို့မှာဒီလက်နဲ့အကောင်းနေတော့ကျွန်တော်တို့ဒီနေ့ထက်ပြီးတော့မတွေ့မိသေးဘူးဒါမှမဟုတ် short တွေ့လို့တော့မရဘူးပေါ့
ရခိုင်ပြည်နယ်အတွင်းအစိုးရလူညုံရေးတပ်တွေပေါ်မှာဆစ်ဆင်ရမှာအေးရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့အာစာရ ेंजर အစိုးရအဖွဲ့နဲ့ပူးတွဲလှုပ်ရှားတဲ့အထောက်အထားတွေရရှိထားတယ်ဆိုပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံထုတ်ပြန်ချက်တွေမှာဖော်ပြသလိုဒင်းစာရှင်းလင်းပွဲတွေမှာလည်းမြန်မာစစ်တပ်ဘက်ကဆွဆွဲထားပါတယ်ဒေသအတွင်းကလူညုံရေးရဲစခန်းတွေကိုအေးရတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့လည်းဒီလူညုံရေးတပ်ဖွဲ့တွေဟာမြန်မာစစ်တပ်ရဲ့ကုကဲမှုအောက်မှာရှိနေတဲ့တပ်ဖွဲ့တွေလားဖြစ်တာကြောင့်ဆိုပြီးတော့ဗိုလ်ချုပ်ထွန်းမြတ်နိုင်ကတုံ့ပြန်ပါတယ်ဒီခိုင်ပြည်မြောက်ပိုင်းမှာရှိနေတဲ့မွတ်စလင်တွေဟာလည်းအခြားဒေသခံတွေနီးတူဖိနှိပ်ခံမှုတစုံတရာရှိနေတယ်ဆိုတာကိုလည်းသူကအသိမှတ်ပြုပြောပါတယ
်။ဒီရခိုင်ပြည်မြောက်ပိုင်းမှာနေတဲ့မွတ်စလင်အကုန်လုံးတော့လူဆိုးတော့မဟုတ်ပါဘူး။သူတို့မှလည်းသူတို့ဖိနှိပ်မှုတန်ကိုခံနေရတဲ့လူတွေလည်းရှိတယ်။ကျွန်တော်တို့ရခိုင်မျိုးသား
ရခိုင်ဒေသမှာငင်းငယ်ရတဲ့ရခိုင်လူမျိုးတွေရဲ့ကိုယ်ပိုင်ပြည်ထောင်ခွင့်ရဖို့ကပိုပြီးတော့အရေးကြီးနေတယ်လို့လည်းအေးစီဦးစီးချုပ်ကပြောပါတယ်
။ငင်းချမ်းရေးဆိုတာဆုတောင်းနေလို့မရဘူး။တကယ်ကျွန်တော်တို့ကငင်းချမ်းရေးကိုလိုချင်တာတော့ဟုတ်တယ်ဒါပေမဲ့ကျွန်တော်တို့အတွက်ကငင်းချမ်းရေးထက်ဒီကိုပိုင်ပြဋ္ဌာန်းခွင့်နဲ့ကျွန်တော်တို့အမျိုးသားကံကြမ္မာဖန်တီးခွင့်ကတော့အရေးကြီးတယ်ဒါရပြီဆိုရင်ငင်းချမ်းရေးဆိုတာရပြီသားပဲ
တစ်ဖက်မှာတော့ငင်းချမ်းရေးဆွေးနွေးပွဲတွေအတွက်တုတ်ကဂျောင်းဝင်ညှိနှိုင်းပေးမှုနဲ့အစိုးရငင်းချမ်းရေးကော်မရှင်နဲ့ဆွေးနွေးပြောဆိုတာတွေရှိတယ်လို့ပြောပါတယ်ဒါပေမဲ့လို့တိတိကျကျတိုးတက်တဲ့ရလဒ်တွေမရခဲ့ဘူးလို့ဆိုပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာငင်းချမ်းရေးလုပ်ငန်းစဉ်တွေမှာထိတဲ့ဝင်ဝင်အကူအညီတွေပေးနေတယ်လို့ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့လည်းဂျောင်းဝင်မှုတွေကရှိနေပါတယ်ဒီခိုင်ပြည်နယ်တွင်းမှာဆိုရင်တော့အထူးသဖြင့်ဒီဒန်းငွေပိုက်လိုင်းနဲ့ကြောက်ဖြူရေနဲ့စစ်ကမ်းစီမံကိန်းတွေမှာတရုတ်ကရင်းနှီးမြှုပ်နှံမှုတွေရှိပါတယ်အေအနေနဲ့ရခိုင်ပြည်နယ်တွင်းဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်လို့သူတို့စန့်ကျင်မှုမရှိဘူးလို့အေစီဦးစီးချုပ်ကပြောပါတယ
်အဲကျွန်တော်တို့ ULA အနေနဲ့ဒီစီမံကိန်းတွေကိုကျွန်တော်တို့စန့်ကျင်တဲ့သဘောမရှိပါဘူးအဲဒီစီမံကိန်းတွေဟာဒီကျွန်တော်တို့အနာဂတ်ရခိုင်ဒီတိုးတက်လာဖို့အတွက်ဒါကောင်းကျိုးတစုံတရာပံ့ပိုးမှုဖြစ်လာမယ်လို့လည်းကျွန်တော်တို့အမြင်သဘောထားရှိပါတယ
်ဝါဒီတာမှာကျင်းပတဲ့ဝါညဉ့်ညဉ့်နှစ်30ပြည့်အခမ်းအနားကိုအေးထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်တယ်လို့မြန်မာဆွေရဘက်ကဆိုရင်ပြည်တော်စုဝန်ကြီးဦးသိန်းစွေနဲ့ညဉ့်ညဉ့်ကော်မရှင်ဥက္ကဋ္ဌဦးသိန်းစောညဉ့်ညဉ့်ကော်မရှင်ချန်ပေဦးမှုစောဦးတို့လည်းတက်ရောက်လာပါတယ်အေးခေါင်းဆောင်တွေနဲ့မြန်မာဆွေရတာဝန်ရှိသူတွေတီးခြားတွေ့ဆုံမှုရှိမရှိဆိုတာတော့မသိရပါဘူးခင်ဗျာ
ကိုသားညုံကိုပြောပြသွားတာဖြစ်ပါတယ်အိန္ဒိယနိုင်ငံဘက်ကသတင်းတော်ကိုမပြောခင်မှာအခုအရင်တော့လာမယ့်စနေညတိုက်ရိုက်လေတိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုအတည်ပြုချင်ပါတယ်ခင်ဗျာ
တော်ဒါရှင်များရှင်ကိုပိုင်ဦးချုပ်ခွင့်ရဝဒေတာမှာငင်းငယ်ကြီးတိစားမှုအနှစ်30ပြည့်ပွဲတော်ဖြစ်ဒီသတင်းပတ်ထဲမှာကျင်းပခဲ့ရမှာဖွင့်မျိုးတိုးတက်နေတဲ့ဒေတာပေါ် ကြံတန်းရင်းသားအင်အားစုတွေကအားကြစရာဖြစ်ခဲ့ရပါတယ်။နိုင်ငံရေးစီးရေးစီးပွားရေးအင်အားတောင့်တင်းနေတဲ့ဝဒေသရဲ့ဖွံ့ဖြိုးမှုတွေဟာတခြားတန်းရင်းသားဒေသတွေအတွက်စံနမူနာကောင်းတစ်ခုလို့ဆိုနိုင်ပါသလား။လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ညီညာရေးရဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအမဝင်တဲ့ပုံစံတစ်ခုဖြစ်နေပါသလား။ဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရရှင
်တော်ရရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်စွနေကြဖို့ကိုထပ်မံဖိတ်ခေါ်ကြပါရခင်ဗျာဖီမြန်မာပိုင်းကနေခြားသာရင်းညနေခင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့အိန္ဒိယနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်အိန္ဒိယနိုင်ငံမှာလက်ရှိကျင်းပနေဆဲဖြစ်တဲ့ရွေးကောက်ပွဲတွေမှာဒေသတွင်းပါတီကြီးနှစ်ခုကသူတို့ရဲ့ကိုယ်စားလှယ်လောင်းအဖြစ်အမျိုးသမီးအရေးအတွက်အတော်များများကိုရွေးချယ်ခဲ့တာကြောင့်လူလူကြားလှုပ်လှုပ်ရှားရှားဖြစ်လာပါတယ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ Trinamool Congress Party ကအမျိုးသမီးကိုယ်စားလှယ်လောင်း40ရာခိုင်နှုန်းကိုရွေးချယ်ခဲ့ပြီး Biju Janata Dal Party ကတော့33ရာခိုင်နှုန်းကိုရွေးချယ်ခဲ့ပါတယ်ဒါပေမဲ့တနိုင်ငံလုံးကိုကိုစားပြုတဲ့လက်ရှိအာဏာရပါတီ BJP နဲ့အဓိကအတိုက်ခံ Congress Party တို့ကအဲ့ဒီဒေသတွင်းပါတီငယ်လေးတွေလောက်အမျိုးသမီးကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ခွင့်ပေးမထားပါဘူး။ဒါကြောင့်လည်းရွေးကောက်ပွဲပြီးလွတ်တော်ထဲမှာအမျိုးသမီးအရေးအတွက်တိတိကျကျများလာမဲ့အလားအလာတိတ်မတွေ့ရဘူးလို့ကြွမ်းကျင်သူတွေကထောက်ပြပြောဆိုနေကြပါတယ်။ဒီကြောင့် Ritu Joshi New Delhi မြို့ကနေသတင်းပေးပို့ထားတာကိုကိုဇော်ဝဲလိုင်ကတင်ပြပေးမှဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာရွေးကောက်ပွဲကျင်းပမယ့်အချိန်ရောက်လာပြီဖြစ်တာမို့နိုင်ငံရေးပါတီတွေဟာမဲရရည်အတွက်သူ့ရက်သူအပြိုင်ဆိုင်မဲဆွယ်စည်းရုံးနေကြတာကြောင့်ကြော်ညာတွေလည်းနေရာတိုင်းမှာတွေ့နိုင်ပါတယ်။ဒေလီမြို့နယ်ပဟာဂန့်ချ်မှာရှိတဲ့ပါတီတစ်ခုကတော့အမျိုးသမီးကိုယ်စားလှယ်လောင်းတွေကြီးပဲပါတာမို့မဲရနိုင်မှုခက်ခက်ခဲခဲကြိုးပမ်းနေရပါတယ်။အမျိုးသမီးတွေအနေနဲ့နိုင်ငံရေးအရသူတို့ရဲ့ရပိုင်ခွင့်ကိုဖမ်းဆုပ်နိုင်အောင်စူးစမ်းပြီးလွတ်တော်အတွင်းအမှတ်နေရာ50ရာခိုင်နှုန်းရအောင်လှုပ်ဆောင်ကြဖို့အမျိုးသမီးများပါတီAll India Women United Party ဥက္ကဋ္ဌ Nasim Banu ကပြောပါတယ
် जब आपके पास कोई पावर है ही नहीं जब आपके कलम में ताकत है ही नहीं आपके पास बैठने
की कोई मान लो ပိုင်ငွေအာဏာမရှိဘူးဆိုရင်ကိုယ့်ကိုဘယ်သူမှခရုဆိုင်မှာမဟုတ်ပါဘူးကိုယ့်ရဲ့တောင်းဆိုမှုတွေကိုလည်းဘယ်သူမှအလေးထားမှာမဟုတ်ဘူးလေလွန်ခဲ့တဲ့82နှစ်အတွင်းအမျိုးသမီးတွေကိုတလွဲနေရာတွေမှာအတုံးချခဲ့တယ်ဆိုတာကျမတို့သဘောပေါက်ခဲ့ပြီးပါပြီ
အိန္ဒိယမှာအမျိုးသမီးတွေအနေနဲ့သမရဝန်ကြီးချုပ်နဲ့ပြည်내အုပ်ချုပ်ရေးမှူးစတဲ့ယာရုတွေမှာအရေးပါတဲ့နေရာတွေတာဝန်ထမ်းဆောင်ခဲ့ကြပေမဲ့အဲ့ဒီမျိုးသမီးတွေဟာဩဇာရှိတဲ့နိုင်ငံရေးမိသားစုတွေကလာကြတာများတယ်လို့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအဖွဲ့ကဂျက်ဒစ်ချိုကာကပြောပါတယ
် उनको नॉर्मल महिलाओं का रिप्रेजेंटेटिव समझना मेरे हिसाब से ठीक नहीं है नॉर्मल महिलाओं
သူတို့ဟာအိန္ဒိယကတာမန်ယသားမျိုးသမီးတွေကိုကိုစားပြုတယ်လို့ပြောလို့မရနိုင်ပါဘူးတာမန်မျိုးသမီးတွေရဲ့သဘောဆန္ဒကိုသိနိုင်ဖို့အတွက်အဲ့ဒီမျိုးသမီးကောင်းဆောင်တွေပါလို့မရနိုင်ပါဘူ
း2014ခုနှစ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းအမှတ်နေရာ543နေရာရှိတဲ့အောက်လွတ်တော်အတွက်အမျိုးသမီး64ဦးရွေးချယ်ခံခဲ့ရပါတယ်ဒါဟာ82နှစ်အတွင်းအများဆုံးဖြစ်ပါတယ်အိန္ဒိယတနင်္ဂနွေလုံးမှာအမျိုးသားအမျိုးသမီးအရေးအတွက်ဇာတူလောက်ရှိပေမဲ့လွတ်တော်အတွင်းမှာတော့အမျိုးသမီးကိုယ်စားလှယ်17ရာခိုင်နှုန်းပဲရှိတယ်လို့နိုင်ငံရေးသုတေသီနီရာချန်ဒိုကီနဲ့ဒီမိုကရေစီပြည်ပြောင်းလဲရေးအဖွဲ့ကအဖွဲ့ကजगदीप चोकारो का ပြောပါတယ
် politics me as i said pura time aapko bilkul ulche rehna hai politics me constituency
နိုင်ငံရေးဆိုတာကအချိန်ပြည့်လို့ရတာပါကို့အတွက်မဲဆန္ဒနဲ့ရှိပြီးတော့အဲ့ဒီကလူတွေနဲ့အမြဲတမ်းထိတွေ့နေဖို့လဲလိုပါတယ်တစ်ဖက်ကမိသားစုကိုကြည်နေရတဲ့အမျိုးသမီးတွေအဖို့ကတော့အဲ့လိုလုံနိုင်ဖို့ခဲရင်ပါတယ
် सब पार्टियों में आदमी है जो नेता है और उनके इर्द गिर्द जो हैं वो भी
आ गए ये पार्टी တွေမှာခေါင်းဆောင်တိုင်းလူလူကအမျိုးသားတွေဖြစ်ပြီးသူတို့ဘေးကလူတွေကလည်းအမျိုးသားတွေကြီးပါပဲဒီလူအများစုကရှေးရွှဲဝါဒကိုလက်ခံတဲ့မိသားစုတွေကလာကြတာပါဒါကြောင့်သူတို့ကအမျိုးသမီးတွေအာဏာရလာပြီးသူတို့ပြန်အုပ်ချုပ်မအောင်မလို့လာကြပါဘူ
းလွတ်တော်အတွင်းအမျိုးသမီးအမတ်အရေးအတွက်များလာအောင်အရင်ကစူးစမ်းခဲ့တာတွေလည်းမအောင်မြင်ခဲ့ပါဘူးအမျိုးသမီးတွေအနေနဲ့တကယ့်နိုင်ငံရေးအာဏာမရမချင်းအခြေအနေတွေပြောင်းလဲလာမှာမဟုတ်ဘူးလို့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအဖွဲ့ကနီရာချန်ဒိုကီကပြောပါတယ်
आपके हाथ में जब सत्ता आ जाती है टिकट देने की सत्ता पैसे देने
आना या लाबी अलौगाई फंदी पे नाइगुए ने तछा कुनी ठौपा मुरे लौपे ला नाइदो मा अम्योदारी गा आयों साइला मा वा
2014 कुने योकॉ ब्वे ट्विन अम्योतमी तान 260 मे पे गे रे लो इंडिया योकॉ ब्वे कमीशन गा ब्यो बारे दाबीमे अम्योता कोजले लाउ गा 9000 छि गे पी अम्योतमी कोजले लाउ अये ट्वक गा 400 छि गे बारे अम्योतमी वनयाव शिन ब्याई मु म्या ला यिन तफी पी ने नंगन ये मा အရေးပါတဲ့ယာရုတွေကိုအမျိုးသမီးတွေရလာကြလိမ့်မယ်လို့တက်ကြွလှုပ်ရှားသူတွေကယုံကြည်နေကြပါတယ်ခင်ဗျာ
။ကျွန်တော်တို့ view ရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် Email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်
ပြည်မြန်မာပိုင်းရဲ့ကြာသပတေးညနေခင်းအစီအစဉ်တွေကိုညနေ9နာရီထိလိုင်းလို့မြေ16:25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ကျွန်တော်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Asia Set 7 ဂျိုလူနဲ့ VOA Facebook စာမျက်နှာ VOA Burmese News တို့မှာတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ကြီးညာပြီးမှဖြစ်ပါတယ်ခင်ဗျာ
။သူစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာကိုတီးပြတ်ထားပြီးအမေရိကန်ကွန်ဂရက်စ်တော်ကိုမပေးဖို့မီတနားရော်လောက်လို့ဒီနေ့မနေ့ပိုင်းမှာရှင်းနေချိုဝီလျံဘားနဲ့လက်ထောက်ရှင်းနေချိုရော့ဒ်အော်ဇန်စတိုင်းတို့တင်းစာရှင်းလင်းပွဲကျင်းပဖို့စီစဉ်ထားပါတယ်။တက်ကတ်ဒီမိုကရက်တစ်အများစုနဲ့ထိ ंछ ုပ်ထားတဲ့အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌကျွန်တော်နဲ့တလာကတော့ရှင်းနေကြွေးလို့ရမျိုးဘယ်တော့မှမကြုံခဲ့ဘူးလို့သမ္မတအကျိုးရှိအောင်ထူးဆန်းဆန်းရေးမှုရဲ့အစီရင်ခံစာကိုလူရဆွဲအတိတ်ပဲဖွင့်ဖို့ကြိုးပမ်းတဲ့လုပ်ရဖြစ်နေလဲမနေ့နောက်ပိုင်းမှာပဲဝေဖန်လိုက်တာပါမြောက်ကိုရီးယားနဲ့အမေရိကန်ချန်နျူကလ িয়ার ဆွေးနွေးရေးစီစဉ်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုဆက်လက်မပါဝင်မှုမြောက်ကိုရီးယားကတောင်းဆိုလိုက်ပါတယ်။သူအစားပုံမှန်ကြီးဆိုင်ပြီးရင်းချက်သူတူဦးနဲ့အဆက်ဆံလုပ်ဖို့လိုလားတဲ့အကြောင်းမြောက်ကိုရီးယားနိုင်ငံရဲ့ဌာနအကြီးအကဲတာဝန်ရှိသူကွန်ဂျုံကန်ရဲ့ပြောကြားချက်ကိုအစိုးရဘက်တင်းကပြောဆိုလိုက်တာပါ။အိန္ဒိယနိုင်ငံမှာထရီရွေးကောက်ပွဲဒုတိယအဆင့်တွင်လူလူတွေစတင်မပေးနေပါတဲ့။ဒီနေ့ရွေးကောက်ပွဲအတွက်မပေးဝင်ရှိသူတန်း150ကျော်တိရှိနေတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံနောက်တော်မှဒီနေ့မနေ့အယုံတက်ခင်အချိန်ဘတ်စကာစင်းကိုခွဲထွက်ရေးလှရှားသူစစ်သွေးကြွရေးလိုယူဆရသူတွေရဲ့တက်ခတ်မှုကြောင့်ရေတပ်ဝင်နဲ့အများစုပါဝင်ခီးတဲ့14ယောက်တိစုံတော်ပါတယ်ပါကစ္စတန်နိုင်ငံကစစ်ကမ်းမြို့တွေဖြစ်ကြတဲ့ကရာချီနဲ့ကွာတာမြို့တွေကိုဆက်သွယ်ထားတဲ့အဝေးပြေးလမ်းမကြီးပေါ်ကလူပြတ်တဲ့နေရာတစ်ခုမှာဘတ်စကာတာစီတက်ခတ်ခံရတယ်လို့လည်းကိုယ်တိုင်တွေ့သူတွေနဲ့အာဏာပိုင်တွေကပြောဆိုထားကြပါတယ်
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂယ်ဖြစ်ပါတယ်။ View American အတန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00အထိ 9m 25 32 50 နဲ့ line meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.